American Cheese LLC Company နဲ့ Canada Accelerate Company တို့ပူးပေါင်းဆန်းသတ်နေတဲ့ COVID-19 ကုသဆေးဆန်းသတ်မှုတွေကိုရပ်ဆိုင်းလိုက်ပါတယ်။ဒီဆေးကိုလူနာတွေမှာဆက်ပြီးတော့ဆန်းသတ်တော့မှာမဟုတ်ဘူးလို့ American ကုသရောဂါဌာနကတင်းလာနေတုန်းကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီဆေးကုမ္ပဏီတစ်ခုကပူးပေါင်းဆန်းသတ်နေတဲ့ Bamla Nivimap ဆေးက COVID-19 ရောဂါပြင်းထန်တဲ့သူတွေကိုကုသရမှာထိရောက်မှုမရှိဘူးလို့သုတေသနပညာရှင်တွေကပြောပါတယ်။ဒီကုသဆေးနဲ့ဆန်းသတ်မှုကိုအောက်ဂုလာကအမေရိကန်နိုင်ငံတွင်ဆေးရုံတက် COVID-19 လူနာ1000နဲ့စတင်မှုရည်ရွယ်ခဲ့တာဖြစ်ပြီးအခုအောက်တိုဘာလအစောပိုင်းမှာဆန်းသတ်မှုတွေကိုရန်နာလိုက်ရတာပါ။ Johns Hopkins Coronavirus သုတေသနစင်တာအချက်အလက်တွေအရအမေရိကန်နိုင်ငံမှာတင်းနှင်းလာနေကကူးစက်သူလူနာသေ6,600ကျော်ရှိပါတယ်။ဩစတြေးလျနိုင်ငံဒုတိယအကြီးဆုံးမဲလ်ဘုန်းမြို့မှာတော့ဒီကနေ့ကူးစက်သူလူနာသေတယောက်မှမရှိတဲ့အတွက်ဇွန်လ9ရက်နေ့နောက်ပိုင်းပထမဆုံး COVID-19 လူနာကင်းစင်တဲ့ရက်တည်းဖြစ်ပါတယ်။ဩဂုတ်လတုန်းကတရက်ကိုကူးစက်တဲ့သူ900အထက်မှရှိခဲ့တာပါ။အင်္ဂါနေ့ညတကောင်အချိန်ကစလို့မဲလ်ဘုန်းမြို့ကနေအိမ်ပြန်ထွက်နိုင်ပြီလို့ဗစ်တိုးရီးယားပြည်နယ်အုပ်ချုပ်ရေးမှူး Daniel Andrews ကတနင်္လာနေ့ကကြေညာခဲ့ပြီးစားတောက်ဆိုင်ကော်ဖီဆိုင်တွေဘားနဲ့ဟိုတယ်တွေကိုပြန်ဖွင့်ဝင်ပြုလိုက်ပါတယ်ရှင်။